င်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်စ်လ1ရက်ဂျာတာပရီနေညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီသူကပါဒီကနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူမုံမိတ်မြို့ကို TNL ကတင်ပိုက်ခဲ့ပြီးတဲ့နောက်မန္တလေးအထိရောက်လာနိုင်တဲ့ရှမ်းမန်းစစ်စင်ရေးပို့ပြီးအားကောင်းလာနိုင်တယ်လို့စည်ရေးလေးလာသူတွေကသုံးသပ်ကြတဲ့အကြောင်းတင်ပြချက်စတာတွေကိုထုတ်လွှင့်သွားမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာနဖက်တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးမြို့မှာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတွေကြောင့်တလကျော်အတွင်းမှာအရက်သား133ဦးသေဆုံးခဲ့တယ်လို့ TNL ကထုတ်ပြန်ထားပါတယ်တိုက်ပွဲကာလ36ရက်အတွင်းမှာတည်ဆုံခဲ့တဲ့စည်ရင်ဖြစ်ပြီးတော့ထိခိုက်ဒဏ်ရာရသူအယောက်190နဲ့စာသင်ကျောင်းတာတနိကအဆောက်အုံအပါအဝင်နေအိမ်105လုံးလည်းထိခိုက်ပျက်စီးခဲ့တယ်လို့ TNL ကဆိုပါတယ်။လာချွေမြို့ရဲကအရှိမြောက်တိုင်းစစ်ထနာကျိုးအနီးမှာတော့ဒီနေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေဆက်ဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုတိုက်ပွဲတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကအစစ်မှုထမ်းတင်နန်းအပတ်စဉ်လေးဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။အေယာဝီတိုင်းဖြာပုံမြို့နယ်ချောင်းတွင်းရွာက NLD ပါတီရက်ကြီးဥက္ကဋ္ဌဟောင်းနဲ့သားနှစ်ဦးအပါအဝင်လူငယ်၄ဦးကိုဖြာပုံခရိုင်တရားရုံးကဇူလိုင်လ29ရက်နေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်တွေနဲ့နှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ဒရုန်းနဲ့ပောက်ခွဲရေးပစ္စည်းတွေတွေ့ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့ဖြာပုံခရိုင်တရားရုံးက NLD ပါတီရက်ကြီးဥက္ကဋ္ဌဟောင်းဦးတန်းလွင်ကိုထောင်ဒဏ်အနှစ်20ကိုထက်လင်းကိုထောင်ဒဏ်35နဲ့ကိုအောင်လှိုင်ကိုကိုတော့22နှစ်ချမှတ်ခဲ့တာပါ။ဦးတန်းလွင်ရဲ့သားဖြစ်သူကိုစန်းကိုကိုနဲ့ကိုတူရဆိုးတို့ကိုလည်းအကြမ်းဖက်မှုတိုက်ဖျက်ဥပဒေပုံမှန်52ကာကြီးနဲ့အဲ့ဒီနေ့မှာပဲထောင်ဒဏ်3နှစ်စီချမှတ်လိုက်ပါတယ်။သူတို့၅ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလ17ရက်နေ့ကချောင်းတွင်းရွာမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကအင်အားအလုံးရင်းနဲ့ဝင်ရောက်ဖမ်းဆီးခဲ့တာပါခင်ဗျာ။မိုးကြီးပြီးမြေကြီးရှန်ခဲ့တာကြောင့်ဇူလိုင်လ28ရက်နေ့ကစပြီးဩဂတ်စ်လ1ရက်နေ့အထိပဲခူးအေရီနဲ့ကင်းပြည်နယ်တို့မှာရေဘေးကြောင့်တည်ဆုံးခဲ့သူ17ဦးတိရှိလာတယ်လို့ဒေသခံတွေနဲ့လူမှုကွန်ရက်အဖွဲ့တွေကပြောပါတယ်။ပဲခူးတိုင်းတတိုင်းထဲမှာပဲရေဘေးကြောင့်တည်ဆုံးခဲ့သူ9ဦးရှိပါတယ်။ပဲခူးတိုင်းကမတောက်ရွှေချင်တဲ့ပဲခူးမျိုးကင်းပြည်နယ်ကဖန်အန်နဲ့အေရီတိုင်းကမိုးဦးပင်တာပေါင်းနဲ့ပသိမ်မြို့ကြီးတွေမှာရေကြီးတာတွေဆက်ရှိနေမယ်လို့စစ်ကောင်စီမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ချင်းပြည်နယ်ကံပတ်လတ်မြို့နယ်မှာ3လအတွင်းစစ်ကောင်စီဝန်ထမ်း88ဦးအကြမ်းမဖက်အာဏာပိုင်ဆိုင်ရေးလှုပ်ရှားမှု CDM မှာပါဝင်လာကြတယ်လို့ကံပတ်လတ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဇူလိုင်လ31ရက်နေ့မှာထုတ်ပြန်ပါတယ်။ CDM ဝင်လာသူတွေထဲမှာကျန်းမာရေးနဲ့ပညာရေးဌာနကဝန်ထမ်းတွေအများဆုံးပါဝင်တယ်လို့ဒီလိုအခြေအနေတွေကိုသိရှိထားတဲ့ကံပတ်လတ်မြို့နယ်ကလုံခြုံရေးအမျိုးဖော်လို့တဲ့ဒေသခံတူက RFA ကိုပြောပါတယ်။ကံပတ်လတ်မြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့စင်းအင်ရအနာသိမိနောက်မြို့နယ်အတွင်း CDM လှုပ်ရှားမှုမှာပါဝင်ထားသူ800ကျော်ရှိပါတယ်ခင်ဗျာမန္တလေးတိုင်းတတဦးမြို့နယ်အင်းဝရှိဟောင်းနယ်မြေကမဲနုအုပ်ချောင်းကိုစစ်ကောင်စီရဲ့ရှိဟောင်းသုတေသနဌာနကရွှေစည်းအစ်စ်တုတ်လိုက်တာကြောင့်လူအများဝေဖန်နေကြပါတယ်ဇူလိုင်လနောက်ဆုံးပတ်ကမဲနုအုပ်ချောင်းကိုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနလက်အောက်ခံရှိဟောင်းသုတေသနနဲ့အမျိုးသားပြလိုက်ဦးစီးဌာနကမွန်မှန်ပြင်ဆင်ပြီးတဲ့နောက်စည်းအစ်စ်တုတ်လိုက်တာလို့အမင်းဖော်လို့တဲ့အင်းဝဒေသခံတူကပြောပါတယ်နှစ်ပေါင်း200ကျော်တတ်တန်းရှိတဲ့အုတ်ချောင်းကြီးကိုစေးအစ်တုတ်လိုက်တာဟာမူလဘိတုကာလက်ရာတွေကိုဖုံးကွယ်လိုက်တာဖြစ်ပြီးရှေးဟောင်းအမွေနစ်တွေကိုပျက်စီးစေတယ်လို့ရှေးဟောင်းအမွေနစ်ထိန်းသိမ်းစောင့်ရှောက်သူတွေကထောက်ပြကြပါတယ်ခင်ဗျာမြန်မာနိုင်ငံကိုစားပြုပြီးအိုလံပစ်အားကစားပြိုင်ပွဲဝင်ခဲ့သူတွေကိုမြန်မာနိုင်ငံဆိုင်ရာပြည်သက်တန်ယုံကချီးကျူးဂုဏ်ပြုလိုက်ပါတယ်ကျက်တောင်အားကစားမဲ့တတ်ထားသူစားနဲ့ရေကူးသမားဖုံးပြေဟန်အပါဝင်သူတို့ရဲ့နီးပြတွေကိုလည်းချီးကျူးဂုဏ်ပြုကြောင်းပြည်သက်တန်ယုံကထုတ်ပြန်ထားပါတယ်ပြည်သက်နိုင်ငံမှာကျင်းပတဲ့အိုလံပစ်အားကစားပြိုင်ပွဲမှာမြန်မာကိုစားပြုဝင်ရောက်ရှင်ပြိုင်နေတဲ့အားကစားသမား2ဦးဟာဇူလိုင်လ30ရက်နေ့ကပွဲစဉ်တွေရှုံးပြီးပြိုင်ပွဲကနေထွက်ခွာခဲ့ရပါတယ်ခင်ဗျာသတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်းပါးတွေကိုထုတ်လွှင့်ပေးပါမယ်စကိုင်းမန္တလေးနဲ့ရှမ်းပြည်မြောက်ပိုင်းကိုဆက်သွယ်ရမှာစစ်ရေးရေးပါတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမိုးမိတ်မြို့ကိုဇူလိုင်လ31ရက်နေ့မှာ TNL တပ်ဖွဲ့ကအပိသက်သိမ်းပိုက်ခဲ့ပါတယ်။နိုင်ငံရေးနဲ့စစ်ရေးလေးလာသူတွေကတော့ရှမ်းပြည်နယ်ဘက်ကနေမန္တလေးအထိရောက်လာတဲ့ ရှမ်းမန်းစစ်စင်ရေးအတွက်ပို့ပြီးအားကောင်းလာနိုင်တယ်လို့သုံးသပ်ပါတယ်။ဒီအကြောင်းကိုမတ်ထထအိန္ဒရာအောင်ကဆက်တင်ပြပါလိမ့်မယ်ခင်ဗျာ
။စစ်ရေးအရာအရေးပါတဲ့မိုးမိတ်မျိုးကစစ်ကောင်စီတပ်စခန်းအလုံးကိုသိမ်းပိုက်နိုင်ခဲ့ပြီးမြို့ကိုထိ ंछ ုံနိုင်ပြီလို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA သတင်းနဲ့ပြန်ကြားရေးဌာနမှလွှဲရည်ဦးက RFA ကိုပြောပါရယ်။
မုံမိတ်မှရှိတဲ့စစ်ကောင်စီရဲ့စကားကနှစ်တလောက်ခါမနော်ခမာယာ3လေးရှင်းနဲ့ခလာယာနှစ်နဲ့3နဲ့6တို့ကိုကျမတို့ရောက်ပြီးတော့မှသိမ်းပိုင်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိမှာဆိုရင်တော့ဒီမုံမိတ်မှရှိတဲ့စစ်ကောင်စီတပ်စခန်းကိုကျမတို့အလုံးသိမ်းပိုင်နိုင်ခဲ့ပါတယ်။မြို့ကိုလည်းကျမတို့ကထိန်းထားနိုင်တဲ့ချင်းတွေမျိုးဖြစ်ပါတယ်
။မိုးကုန်းမြို့ကို TNLA ကဇူလိုင်လ25ရက်နေ့မှသိမ်းပိုက်ခဲ့ပြီးတဲ့နောက်မိုးကုန်းနဲ့မိုင်30ခန့်ဝေးတဲ့မုံမိတ်ကိုပါဆက်လက်တိုက်ခိုက်ခဲ့တာပါ။နိုင်ငံရေးလီလာသူစစ်တပ်အရာရှိဟောင်းတယောက်ကတော့စစ်ကောင်စီကလာရှုံမြို့တိုင်းစစ်ဌာနချုပ်မကြာရေးဦးစားပေးနေရတာကြောင့်မိုးမိတ်ကိုအာရုံမစိုက်နိုင်တာလို့သုံးသပ်ပါတယ်
။လူလုံးကျေအနေထားမှာတော့ဒီလာရှုံကစစ်တိုင်းဖြစ်ပြီးတော့လာရှုံကပို့ပြီးတော့အဓိကကြားတဲ့အနေထားဖြစ်မှာနော်။မိုးကုတ်ကြောက်ပြီးမှတော့မိုးမိတ်ကိုလည်းကျွန်တော်ကသိပြီးတော့ကာကွယ်ကြရအဓိကတော့မဟုတ်ဘူးပေါ့နော်။အဓိကကြားတဲ့ဟာတွေပဲသူကာကွယ်ပါလိမ့်မယ်။
မိုးမိတ်မဘိန်းနဲ့မိုးကုတ်မြို့တွေဟာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းစကိုင်းနဲ့မန္တလေးတိုင်းတွေကိုအဓိကဆက်သွယ်ထားတဲ့မြို့တွေဖြစ်ပါတယ်။အဲဒီမြို့တွေဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိန်းချုပ်မှုအောက်ကိုရောက်သွားတာကြောင့်ရှမ်းမန်းစစ်စင်ကြီးပို့ပြီးအားကောင်းလာနိုင်တယ်လို့နိုင်ငံရေးစီရေးလေလာသူဦးတန်းစိုးနိုင်ကသုံးသပ်ပါတယ်
။မိုးမိတ်ကိုသိမ်းလိုက်ခြင်းအပြင် GIA ရင်းနဲ့စကိုင်း PDF အောင်စာရေးမရီယာကိုသိမ်းလိုက်ခြင်းအပြင်မန္တလေး PDF နဲ့ GNL နဲ့ပေါ့ဆက်ကြီးပေါ့ဗျာ။နော်အဲ့ဒါကြီးကတော့တော်တော်လေးကိုအားဖြစ်တော်စီတာပေါ့။အဲ့ဒါကြောင့်အခုနောက်တစ်ခါထပ်ပြီးတော့လာမယ်။ဒီမှုလွင်တင်ပြီးတော့မန္တလေးကိုထိုးမယ်။ရှမ်းမန်းစစ်စင်ကြီးရှင်းလွဲလာတဲ့အချိန်မှာစကိုင်းတိုင်းမကအားစုကြီးစာဝင်းလာဖို့အတွက်တော့အချက်လက်ကောင်းကြီးဖြစ်တာပေါ့။
2023ခုနှစ်အောက်တိုဘာလမှာစတင်တဲ့2029စစ်စင်ကြီးပထမပိုင်းမှာနတ်ခမ်း၊ကွတ်ခိုင်၊နမတူ၊နတ်ဆန်၊မန်တုံနဲ့ကြောက်မဲမြို့နယ်တွေကမိုင်းလုံးမိုင်းငေါမျိုးတွေကို TNLA ကသိမ်းပိုက်ခဲ့ပါတယ်2024ခုနှစ်ဇွန်လမှာပြန်စတဲ့2029စစ်စင်ရေးဒုတိယပိုင်းမှာတော့နောက်ချိုမျိုးကိုမန္တလေး PDF နဲ့အတူသိမ်းပိုက်ခဲ့တဲ့အပြင်မိုးကုတ်နဲ့မိုးမိတ်မျိုးတွေကိုပါသိမ်းပိုက်ခဲ့တာကြောင့် TNLA ထိန်းချုပ်ထားတဲ့မျိုး10မျိုးရှိသွားပါပြီစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့မိုးကုတ်လာရှိုးနောက်ချိုကြောင်မင်းနဲ့တီဘောတို့မှာဒေတာရင်းတည်ငြိမ်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ဇူလိုင်လ31ရက်နေ့ကကာလွန်အစည်းအဝေးမှာပြောခဲ့ပါတယ်ရှင်
။စစ်မှုထမ်းကြောင့်ပျက်စီးသွားတဲ့အနာဂတ်တွေပြိုကွဲသွားတဲ့မိသားစုတွေလုံခြုံရတဲ့ဘဝတွေအကြောင်း RFA ကပြည့်ပြည့်စုံစုံပြောပြသွားပါမယ်။ကျွန်တော်စစ်မုံးပ
ါကျွန်တော်မှန်ယူပါကျွန်တော်ကကြောင်းစရာပါဒါကစစ်မှုထမ်းဥပဒေနဲ့ထွက်ပြေးခဲ့သူ3ယောက်ဖန်တီးထားတဲ့ရေဇံလမ်းပါ
အဝအဖေရဲ့ Facebook, YouTube, Spotify နဲ့ Apple Podcast တွေမှာနားဆင်နိုင်ပါတယ်
။စစ်မှုထမ်းကြောင့်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကိုရင်ပွင့်ကျင်နေဆိုရင် RFA ရဲ့ Signal နဲ့ Viber နံပါတ် +1 2 3 2 2 3 5 0 1 8ကိုယုံကြည်စိတ်ချစွာနဲ့ဆက်သွယ်နိုင်ပါတယ်
။ဒီဇာတ်လမ်းဟာဖိနိုင်ကန်လူတို့ရဲ့နေစဉ်ဘဝဖုံဖုံကိုထင်ဟပ်စေမှာပါခင်ဗျာ
။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာသမားတွေအခက်အခဲအကျက်တဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြတဲ့အကြောင်းကိုမတ်သဆင်လိုင်းကတင်ပြထားပါတယ်ခင်ဗျာ
။စစ်အာဏာသိမ်းပြီးနောက်3နှစ်ကျော်အတွင်းမြန်မာပြည်မှာသတင်းမီဒီယာလွတ်လပ်ခွင့်အဆိုးဆုံးအခြေအနေကိုရောက်နေသလိုသတင်းသမားတွေဟာလည်းဖိနှိပ်မှုချိန်ချောက်မှုပေါင်းစုံကိုရင်ဆိုင်နေရတယ်လို့မြန်မာသတင်းစာဆီယာများအစီယုံ IMG ကဒီကနေ့ပြောလိုက်ပါတယ်။ဒီနေ့ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသတင်းတောင်များအသင်း FCCT ရုံးမှာ IMG ဦးဆောင်ပြီးတော့မြန်မာသတင်းသမားတွေကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးပွဲကျင်းပခဲ့ပါတယ်။ IMG အစည်းအရုံးဥက္ကဋ္ဌကိုကျော်ကျော်မင်းကမြန်မာပြည်မှာသတင်းသမားတွေအကြမ်းဖက်ခံရတာစံချိန်တင်ဖြစ်နေပြီလို့ပြောပါတယ်
။ကျွန်တော်တို့နိုင်ငံရဲ့အခြေအနေကနိုင်ငံတကာကသတင်းတော်တွေကြုံတွေ့နေရတဲ့အခြေအနေနဲ့ဆိုရင်အဆိုးဆုံးအခြေအနေမှာရှိတယ်။မီဒီယာလွတ်လပ်ခွင့်ချိန်ချောက်ခံရတဲ့အပြင်ကိုသတင်းတော်တွေပေါ်မှာအကြမ်းဖက်ခံရမှုကစံချိန်တင်အမြင့်ဆုံးရောက်နေပေါ့နော်
အဲ့ဒီအစီရင်ခံစာထဲမှာသတင်းပေးပို့မှုကြောင့်ပြင်းပြင်းထန်ထန်နှိပ်စက်ညှဉ်းပန်းမှုတွေနဲ့ထောင်ချခံခဲ့ရတဲ့သတင်းသမားတွေရဲ့ကိုယ်တွေ့မှတ်တမ်းတွေကိုဖော်ပြထားပါတယ်စစ်အာဏာသိမ်းလိုက်ပြီးနောက်သတင်းသမားတွေဟာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ပြည်တွင်းမှာသတင်းသမားအလုပ်ကိုမလုပ်နိုင်တော့ဘဲပြည်ပနိုင်ငံတွေကိုထွက်ပြေးနေရပြီးအဲ့ဒီအထက်ကသတင်းသမား600ထက်မနည်းဟာထိုင်းနိုင်ငံမှာထွက်ပြေးခိုးလုံနေကြရတယ်လို့ဆိုပါတယ်အာဏာသိမ်းလိုက်ပြီးနောက်ပိုင်းစစ်ကောင်စီကမြန်မာနိုင်ငံကသတင်းမီဒီယာသမားတွေအပေါ်ယ ရွေချက်ရှိရှိစနစ်တကျဖိနေတာတွေလုံလာတယ်လို့ CBD ရဲ့ရှေ့တောင်အာရှဆိုင်ရာအကြီးတန်းတာဝန်ခံမစ္စတာရှွန်ခရစ်ပင်က RFA ကိုပြောပါတယ
် After the coup there was you know one fierce wave of crackdown on
ကျွန်တော်တို့တွေ့ရှိတာကတော့အနာသိမ်းပြီးတဲ့နောက်မှာပထမကြောက်စရာကောင်းတဲ့လိုင်းအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုဖြိုခွင်းခဲ့တာပါအချို့အထင်ကြီးမီဒီယာတွေ DVB လို့ဟိုအထင်ကြီးသတင်းမီဒီယာတွေပထမအဦးဆုံးဖြိုခွင်းခံခဲ့ရပါတယ်အနာသိမ်းပြီးနောက်ပိုင်းတွေမှာဒီလိုဖြိုခွင်းမှုတွေတနိုင်ငံလုံးကိုပြန့်နှံ့သွားပါတယ်အဲ့ဒီနောက်စစ်ကောင်စီရဲ့စီစစ်တင်းကြပ်မှုတွေကပိုဆုတ်ထွေးလာခဲ့ပြီးတော့တိုင်းဒေသအခြေဆိုင်သတင်းမီဒီယာငယ်လေးတွေကိုပါရှာဖွေပြီးတော့လဲသတင်းသမားတွေကိုဖိနှိပ်လာပါတယ
်သတင်းတော့အလုံးလုံးရင်ထောင်နှစ်နှစ်ချမှတ်ခံခဲ့ရတဲ့ERI time သတင်းဌာနသတင်းကမ်းတာဝန်ခံကိုတန်းထိုင်အောင်ကမြန်မာနိုင်ငံမှာသတင်းသမားတွေအသက်အန္တရာယ်ချင်းချောက်ခံရမှုတွေပါကြုံနေကြရတယ်လို့ပြောပါတယ်
ဒီဘင်းကသတင်းသမားတွေဟာအသက်အန္တရာယ်ကိုကြီးကြီးမားမားချင်းချောက်ခံရတဲ့အခြေအနေရှိပြီးတော့အဲလိုမလို့မနေလို့မရတော့လို့နေဆက်တနေရရပါတော့နော်တချို့လည်းလွတ်မြောက်နေပြီလေပေါ့အဲအဲ့လိုနေရာဒီမှာတွားပြီးတော့ဟိုရက်တည်နေရတဲ့အဲသတင်းသမားတွေကကြတော့လေလုံခြုံရေးဆိုင်ရာကတ္တလာရှိရပါတော့
ဒီနှစ်ပိုင်းကစပြီးမြန်မာနိုင်ငံမှာသတင်းသမားတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါပုံမှန်တွေနဲ့ကြီးလေးတဲ့ပြစ်ဒဏ်ချမှတ်တာတွေများလာပါတယ်။မြန်မာသတင်းစာဆရာများအစည်းအရုံး IMGAC တွေရာမြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းချိန်ကစလို့သတင်းသမား186ယောက်မတရားဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်က9ယောက်ကအသက်ဆုံးရှုံးခဲ့ရပါတယ်ရှင
်။မြန်မာပြည်ကသတင်းသမားတွေအခြေအနေကိုထုတ်လွှင့်ခဲ့တာပါ။ဇူလိုင်လဆန်းပိုင်းကစပြီးနိုင်ငံတော်ဝန်ရေကြီးရေလျှံနေတာကြောင့်ရေဘေးတံခံရတဲ့ပြည်သူတွေကိုစစ်ကောင်စီကကူညီကယ်ဆယ်ပေးတာနည်းတဲ့အတွက်ပြည်သူချင်းချင်းပဲကူညီနေကြရတယ်လို့ဒေသတွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်စစ်ကောင်စီကတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာကြိုတင်ကာကွယ်ရေးနဲ့ကူညီကယ်ဆယ်ရေးထက်စစ်ရေးကိုဦးစားပေးနေတယ်လို့လည်းဝေဖန်နေကြပါတယ်မတ်တရီမင်းစင်ကတင်ပြထားပါတယ်ခင်ဗျာ
ကချင်ကရင်ကယားမွန်ရခိုင်ပဲခူး ARI နဲ့တနင်္သာရီစကိုင်းစတဲ့တိုင်းနယ်ပြည်နယ်တွေမှာဇွန်လလဆန်းလောက်ကစပြီးမိုးကြီးတာမြေရေရှမ်းတာကြောင့်မြို့နယ်တော်တော်များများရေဘေးအန္တရာယ်ကြုံနေရပါတယ်။အာနာသိန်းစစ်ကောင်စီကရေဘေးသင့်ဒေသတွေအတွက်ထိရောက်တဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေကောင်းထည့်ဖော်တာမရှိဘူးလို့ဒေသရင်းအရက်ဖက်အဖွဲ့တွေလူမှုကူညီရေးအသင်းတွေနဲ့ရေဘေးတန်ခံနေရသူတွေကပြောကြပါတယ်။လုံခြုံရေးအရာအမည်မဖော်လို့တဲ့ရန်ကုန်တိုင်းကလူမှုကူညီရေးအသင်းတာဝန်ရှိသူတို့ကစစ်ကောင်စီကစစ်ရေးကိုပဲအာရုံစိုက်နေပြီးလူမှုကူညီရေးလုပ်ငန်းတွေကိုလစ်လျူရှုထားတယ်လို့ဝေဖန်ပါတယ
်။ဒီတဘောကဘီးတန်တဲ့သူတို့စီယူကအားပေးနေတာ။တကယ်ဒုက္ခရောက်နေတာပြည်ပြည်အရင်သမားဖို့ကောင်းတယ်။ဒီဒီမှာဒီလိုမျိုးမျိုးရနေတဲ့စိန်ကုမနေရေးထိုင်ရေးစိုက်တော့တာလဘက်တစ်ခေတော့လာမလို့ဒီလိုလေးလေး။
ရန်ကုန်တိုင်းအတွင်းတိုက်ကြီးရွာသားကြီးမြောင်းတကာနဲ့တကုံမြို့တစ်တောင်ပိုင်းတို့မှာရေလေးပေကျော်ဝင်ရောက်နေတာကြောင့်ဒေသခံတွေစားဝတ်နေရေးခက်ခဲနေတယ်လို့သူကဆိုပါတယ်။တိုက်ကြီးမြို့နယ်မှာဆိုရင်အိမ်နောက်စု800ကျော်လူဦးရေ1000ကျော်ရေဘေးကျုံနေရပြီးအများစုကတာသနိကအဆောက်အုံတွေမှာပြောင်းရွှေ့နေကြရပါတယ်။တိုက်ကြီးမြို့နယ်ကအမည်မဖော်လိုတဲ့ဒေသခံတအူးကတော
့ပေးခန်းတာလည်းမရှိဘူးပရဟိတအဖွဲ့တွေပဲရေလာလှူကြတယ်စားကြရတယ်လာပေးကြရတယ်အချင်းချင်းဒီလိုပဲမျှဝေစားတောက်နေကြရတယ်လေ
ဇွန်လ28ရက်နေ့ကတည်းကပဲခူးမြို့ပေါ်ရက်ွက်တချို့ကိုရေစဝင်ခဲ့ပေမဲ့ဒေသခံတွေကလူမှုကူညီအသင်းအကူအညီတွေနဲ့သာကိုထူကိုထရွှေ့ပြောင်းနေရတယ်လို့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ပဲခူးမြို့ကန်တူကပြောပါတယ်ပဲခူးမြို့မှာရေဘေးသင့်သူတွေကိုကူညီနေတဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့ဆရာတော်တစ်ပါးကတော့ဒေသအာဏာပိုင်တွေကမကူညီတဲ့အပြင်ပရဟိတအဖွဲ့တွေကိုမကြာခဏစစ်ဆေးတားဆီးတာတွေရှိနေတယ်လို့လည်း RFA ကိုပြောပါတယ်
အရင်နှစ်ကတော့အရင်ဖြစ်ကြရဆိုရင်တော့သူတို့လောရကန်တာလည်းသင်ပြီးတော့သွားလာလည်းသင်ပြီးတယ်အာနာသိန်းရဲ့နောက်ပိုင်းမှာသူတို့သွားလောရကန်တာဘလို့မဟုတ်သင်ပြီးတော့ဦးစားတဲ့သမားတွေကားကြီးဖြစ်ဆန်းတယ်ကားကြီးဖန်းဆန်းတယ
် NUG ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကမြို့နယ်ပေါင်း18မြို့နယ်ကရင်းနှီးမြုပ်တဲ့ဒေသတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေတယ်လို့ပြောပါတယ်ရေဘေးသင့်သူတွေကတော့ဒီတစ်ကြိမ်ရေဘေးမှာနေအိမ်အဆောက်အုံတွေထက်စိုက်ပျိုးမြေတွေပျက်စီးတာပိုများတယ်လို့ပြောကြပါတယ်စစ်တပ်အာဏာသိမ်းထားတဲ့ကာလအတွင်းတဘာဝဘေးအန္တရာယ်ကြုံခဲ့ရပေမဲ့ကြိုတင်ကာကွယ်ရေးနဲ့ကူညီကယ်ဆယ်ရေးကိုစစ်ကောင်စီကထိထိရရအကောင့်ထဲမဖော်နိုင်ဘူးလို့လည်းဒေတာရင်းလူမှုကူညီရေးသမားတွေကထောက်ပြကြပါတယ်ရှင်
။ RFA ရဲ့ညပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။